တမတော်ကိုအလွဲသုံးစားလုပ်ပြီးစစ်အာဏာရှင်စနစ်တိဆောက်တာဟာမြန်မာစစ်ခေါင်းဆောင်ပိုင်းရဲ့ဓလေ့ထုံးစံလို့ဖြစ်နေပါတယ်ဒီအစဉ်အလာကြောင့်စစ်ခေါင်းဆောင်ပိုင်းဟာသူတို့လိုချင်တာမရရင်အာဏာသိမ်းပြီးအနိုင်ကျင့်ဖို့သာစိတ်ကူးကြပါလေဒီတခါတော့အနိုင်ကျင့်တာကိုခုခံတွန်းလှန်တဲ့ပြည်သူ့ຫນွေဦးတွန်းလှန်ရေးနဲ့ထိတ်တိုက်တွေ့နေရပါပြီကလင်းစိတ်ညာစင်နဲ့စစ်ခေါင်းဆောင်ရဲ့ပြောဆိုချက်တွေကိုယုံကြည်လက်ခံဖို့နိုင်ငံအတော်များများမှာအခက်အခဲရှိလာပါလေဒါပေမဲ့နိုင်ငံတကာဥပဒေအရအရေးမယူနိုင်သေးတာစစ်ကောင်ဆောင်တွေအကြိုက်ဖြစ်နေပါတယ်ဥပဒေအရအရေးယူလို့စစ်ကောင်စီပြုတ်ကျသွားမှာမဟုတ်ပေမဲ့နိုင်ငံတကာအတိုက်အဝန်းကလက်မခံဘူးဆိုတာကိုပြသဖို့လိုအပ်တယ်လို့ယူဆရပါတယ်ဒါကြောင့် Chris Gunness ဦးဆောင်တဲ့လန်ဒန်အခြေစိုက် MAP မြန်မာအရေးအဖွဲ့ကစစ်ကောင်စီကိုအရေးယူဖို့ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုကြောက်ထားပါတယ် ICC ကိုလက်ခံကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရကလည်းအကြောင်းကြားပြပါပြီ NUG ရဲ့လုတ်ပိုင်권ကို45 rights အဖွဲ့ကလည်းတင်ပြထားပါတယ
်မြန်မာပြည်မှာကျူးလွန်နေတဲ့ရာဇဝတ်မှုတွေကိုအရေးယူဖို့အတွက် NUG အမျိုးသားညီညွတ်ရေးအစိုးရဟာ ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုစီရင်ပိုင်권ပေးနိုင်ပါတယ်ICC ကိုရောမဥပဒေအရဖွဲ့စည်းထားတာမို့ရောမဥပဒေအရ ICC ကိုစီရင်ဆုံးဖြတ်ခွင့်ပေးကြောင်း NUG အစိုးရကအကြောင်းကြားခြင်းအဖြစ်အရေးယူနိုင်ပါတယ်။နောက်တနည်းကတော့ရောမစာချုပ်ကို NUG ကလက်မှတ်ထိုးပြီးအရေးယူအောင်ဆောင်ရွက်တာဖြစ်ပါတယ်။ ICC တည်ထောင်တဲ့2002ခုနှစ်နောက်ပိုင်းအမှုတွေကိုအရေးယူနိုင်ပါတယ်။ရောမစာချုပ်ကိုသဘောတူကြောင်းဖော်ပြတဲ့စာရွက်စာတမ်းကိုNUG အစိုးရကကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ကိုပေးအပ်ရပါမယ်။လက်ခံနေဆိုရင်မြန်မာဟာရောမစာချုပ်ဝင်ဖြစ်လာတာမို့စစ်ကောင်စီကိုအရေးယူနိုင်မှာဖြစ်ပါတယ်။စစ်ကောင်စီရဲ့မဟာမိတ်ရုရှားနဲ့တရုတ်ဟာရောမစာချုပ်ဝင်နိုင်ငံတွေမဟုတ်တဲ့အတွက်ကန့်ကွက်နိုင်စွမ်းမရှိပါဘူး
။မြန်မာစစ်ကောင်ဆောင်တွေလက်နဲ့အားကိုးပြီးတင်ရဆိုင်နေတာကိုအရေးယူဖို့အတွက်ရဲရဲဝံ့ဝံ့လှုပ်ဆောင်ဖို့လိုတယ်လို့45 rights အဖွဲ့ကဆိုပါတယ်အရင်ကရိုဟင်ဂျာတွေကိုတပ်ဖြတ်ခဲ့တုန်းကနိုင်ငံတကာအတိုက်အဝန်းကထိထိရောက်ရောက်အရေးမယူနိုင်ခဲ့လို့အခုလိုအရက်သားတွေကိုတပ်ဖြတ်နေတာဖြစ်ပါတယ်မြန်မာစစ်တပ်ကျူးလွန်တဲ့စစ်ရာဇဝတ်မှုနဲ့လူမျိုးအုပ်စုလိုက်တပ်ဖြတ်မှုကိုစစ်ဆေးအပြစ်ပေးတဲ့တခုတည်းသောကမ္ဘာတရားရုံးဟာ ICC နိုင်ငံတကာရာဇဝတ်ခုံရုံးဖြစ်ပါတယ်ဒေါ်အောင်ဆန်းစုကြည်စစ်တပ်ဘက်ကရှင်းနေလိုက်ပေးခဲ့တဲ့ICJ နိုင်ငံကတရားရုံးကတော့ရာဇဝတ်မှုကိုကျူးလွန်သူကိုစီရင်ပိုင်ခွင့်မရှိပါဘူး ICC ရာဇဝတ်ခုံရုံးကသာစီရင်နိုင်ပါတယ်အမှုအလုံးကို prosecutor လို့ခေါ်တဲ့တရားထိုင်ရုံးကအရင်ဆုံးစစ်ဆေးရပါတယ
် NUG အမျိုးသားညီညွတ်ရေးအစိုးရဟာပြည်သူလူထုကရွေးချယ်တင်မြှောက်ထားတဲ့အစိုးရဖြစ်တဲ့အတွက်နိုင်ငံတကာလူ့အခွင့်အရေးဥပဒေအရမြန်မာပြည်ကိုကိုးစားပြုတဲ့အစိုးရဖြစ်ပါတယ်စစ်ကောင်စီကိုတပြည်လုံးကလက်မခံနိုင်ကြောင်းဆန္ဒပြပွဲတွေလက်နက်ကင်တိုက်ပွဲတွေနဲ့ပြသနေပါတယ်လက်နက်အားကိုပြီးအကြမ်းဖက်တဲ့စစ်အုပ်စုကိုကုလသမဂ္ဂမှလက်ခံတဲ့အစဉ်အလာမရှိပါဘူးတာလီဘန်အကြမ်းဖက်အုပ်စုကိုအာဖဂန်နစ္စတန်နိုင်ငံရဲ့ကိုယ်စားလှယ်အဖြစ်အတိမတ်မပြုပါဘူးအလားတူပဲစစ်ကောင်စီကိုယ်စားလှယ်ကိုအတိမတ်မပြုပဲဥကြုံမိုးထွန်းကိုမြမကိုယ်စားလှယ်အဖြစ်အတိမတ်ပြုထားပါတယ်NUG ကိုပြင်သစ်စီးနှိမ်လွှတ်တော်ကအတိမတ်ပြုထားပြီးဥရောပပါလီမန်ကတော့ NUG ကိုရောလွှတ်တော်ကိုစားပြုကော်မတီ CRPH ကိုပါအတိမတ်ပြုထားပါတယ
်။ဒါကြောင့်မို့ ICC မှာစစ်ကောင်စီကိုရာဇဝတ်မှုနဲ့အရေးယူဖို့ NUG အမျိုးသားညီညွတ်ရေးအစိုးရမှလုတ်ပိုင်ခွင့်အပြည့်အဝရှိပါတယ်။ရောမဥပဒေစာချုပ်ကိုလက်ခံကြောင်းကုလသမဂ္ဂအထွေထွေအတွင်းရုံးမှုချုပ်စီကိုNUG ကအကြောင်းကြားလွှာပို့ပေးရပါလိမ့်မယ်အကြောင်းကြားလွှာကိုကုလသမဂ္ဂစာချုပ်ဌာနကစစ်ဆေးရပါတယ် NUG ဟာမြန်မာနိုင်ငံကိုကိုစားပြုမပြုကုလသမဂ္ဂကစစ်ဆေးတဲ့သဘောပါပဲရောမစာချုပ်ဥပဒေကိုလက်ခံတဲ့နိုင်ငံတွေပေါင်းဝင်းတဲ့နိုင်ငံစုံညီလာခံကနိုင်ငံတိုင်းရဲ့ကိုယ်စားလှယ်ကိုစစ်ဆေးပြီးအတည်ပြုရပါတယ်ဒီနေရာမှာရောမစာချုပ်ဝင်နိုင်ငံတွေဟာကန့်ကွက်ပိုင်ခွင့်ရှိပါတယ်ဒါပေမဲ့ NUG ကိုကန့်ကွက်ဖို့အလားအလာမရှိပါဘူးစစ်ကောင်စီအလိုတော်ကြီးတွေဖြစ်တဲ့ရုရှားတရုတ်နဲ့အာဆီယံနိုင်ငံအချို့ဟာ ရောမစာချုပ်ဝင်မဟုတ်တဲ့အတွက်ပြောပိုင်ခွင့်မရှိကြပါဘူး။ဒါကြောင့် NUG အနေနဲ့ICC မှာစစ်ကောင်စီကိုအမှုဆင့်နိုင်အောင်မနေ့အမြန်ဆောင်ရွက်တင်တယ်လို့ 45 rights အဖွဲ့ကဆိုပါတယ် NUG အစိုးရလိုအပ်တဲ့ဗန္ဒာရေးနဲ့အတက်ပညာကိုကုလသမဂ္ဂကထောက်ပံ့တင်တယ်လို့လည်းဆိုပါတယ်စစ်ကောင်စီဟာအပယ်ခံရာဇဝတ်သားဖြစ်ကြောင်းနိုင်ငံတကာဥပဒေအရသက်သေပြဖို့အချိန်ရောက်လာပြီဖြစ်ပါတယ်ခင်ဗျာ